အမေရိကန်ဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်ညီညာရေးနဲ့ပွင့်လင်းလူမှုအဖွဲ့စည်းကဥဆောင်ပြီးတော့ပုံမှန်436ပြင်ဆင်ရေးအတွက်လက်မှတ်ကောက်ခံမှုတွေလုပ်နေတာဆိုရင်တနိုင်ငံလုံးအတိုင်းအတာအရ 3.3 သန်းနီးပါးရရှိနေပြီလို့အမေရိကန်ဒီမိုကရေစီအဖွဲ့ချုပ်ရဲ့အခြေခံဥပဒေပြင်ဆင်ရေးကော်မတီဝင်တဦးဖြစ်တဲ့ဦးထွန်းနှောဟင်ကပြောပါတယ်
။ဒါအတိုင်းနဲ့ပြင်းနေ14ခုကနေပြီးတော့သူတို့ဒီရရှိထားတဲ့လက်မှတ်ရှင်းနေပို့ဖို့ပါတယ်။ဆိုတော့ကျွန်တော်ပေါင်းကြည့်တဲ့အခါမှာ33ပေါ့လေ 3.3 လောက်ကျန်လို့ရနေပါတယ်။ရန်ကုန်ကဆိုလို့ရှိရင်အဲဒီကကျွန်တော်တို့က6သိန်းကျော်ကျော်ဒီဂျူန်29မတိုင်ခင်ပေါ့ဂျူန်တတိယလောက်ကျတော့ကျွန်တော်တို့ပြန်ပြီးတော့သူတို့ကိုပြန်ပြီးမိကြည့်လိုက်တာသူတို့ကဒါလက်မှတ်က7သိန်းလောက်ကျွန်တော်ရသွားတာပေါ့လေဆိုတော့ကျွန်တော်ပြန်ကြည့်လိုက်တော့ကဟိုအချိန်ကြီးကောင်းပါတယ်လို့သူပြောရတာပေါ့ခင်ဗ
ျဒီလက်မှတ်ကောက်ခံမှုတွေကိုဇူလိုင်လ19ရက်နေ့မှာအဆုံးသတ်မှာဖြစ်ပြီးတော့အဲ့ဒီနေ့ပြီးရင်ပုံမှန်436ကောက်ခံလက်မှတ်တွေတနိုင်ငံလုံးအတိုင်းအတာရဘယ်လောက်ထိရခဲ့လဲဆိုတာကိုအတိအလင်းကျင်ကြမှာဖြစ်တယ်လို့လည်းဦးထွန်းရင်ကပြောပါတယ်အမေရိကန်ဒီမိုကရေစီအဖွဲ့ချုပ်နဲ့88ငြိမ်းချမ်းရေးနဲ့ပွန်လင်းလူမှုအဖွဲ့စည်းကပုံမှန်436ပြင်ဆင်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအနှံ့မှာတလာခွဲကြဟောပြောမှုတွေလုပ်ခဲ့တာလည်းဖြစ်ပါတယ်။ဒီလိုဟောပြောမှုတွေကိုမြို့နယ်ပေါင်း50နီးပါးမှာ88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွန်လင်းလူမှုအဖွဲ့စည်းကဟောပြောမှုတွေလုပ်ခဲ့တာဖြစ်တယ်လို့လည်း88မျိုးဆက်ကျောင်းသားကောင်းဆောင်တူဦးဖြစ်တဲ့ကိုချင်မီက VOA ကိုပြောပါတယ်။တစ်ဆက်တည်းမှာပဲအခုလိုနယ်ရီမှာ2008ဖွဲ့စည်းပုံအရင်းနဲ့ပတ်သက်ပြီးတော့ဟောပြောမှုတွေလုပ်တဲ့အခါမှာအရင်ပြည်သူတွေအနေနဲ့2008ဖွဲ့စည်းပုံဆိုတာဘာလဲကကနနမသိတာကနေအတော်လေးနားလည်လာတာကိုတွေ့ရတယ်လို့လည်းသူကပြောပါတယ်
။အဲ့တော့နောက်ဆုံးကျင်နေရတော့ကျွန်တော်တို့အကျိုးမြတ်တစ်ခုတော့တော်တော်ကြီးကြီးရနေပြီအဲ့ဒါဘာလဲဆိုတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြည်သူတွေကတော်တော်သိလာကြပြီကြာနော်အဲ့တော့နှစ်ပေါင်းအတော်ကြာ2008ဖွဲ့စည်းပုံအခြေခံဥပဒေဆိုတာနာမည်သာကြားဘူးလေဘာမှမသိတဲ့ပြည်သူတွေကအခု2008ဖွဲ့စည်းပုံအခြေခံဥပဒေကိုတော်တော်သိလာကြပြီအထူးသဖြင့်ကတော့ကျွန်တော်တို့ပြောချင်တာကဘာလဲဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ဟာပြင်ရမယ်ပုံမှန်တစ်ခုဖြစ်တယ်ဆိုတာကိုပြည်သူကနေတော့လက်ခံတာလေနော်ဒီမှာကျွန်တော်တို့တကယ်ဟိုတတိကောင်းကောင်းလို့တတိကောင်းကောင်းရှိလို့အဲတကယ်ယုံကြည်နေအဲ့ဒါအင်ပြီးအပြည့်ပါဝင်ကြတဲ့ပြည်သူရှိနေလို့ပဲတချို့ဝေးလာတဲ့ဒေသကနေတော့ဟိုမပါဝင်နိုင်တဲ့လူတွေလည်းရှိကြမှာပဲဒါပေမဲ့တေချာတာတစ်ခုကတော့ကျွန်တော်တို့ဒီပုံမှန်436ဟာပြင်ရမယ်ဆိုတဲ့ဆန္ဒကိုတော့ပြည်သူများစုကရှိနေပြီဆိုတော့ကျွန်တော်တွေ့နေရတယ်
တရောင်းရှိဖွဲ့စည်းပုံကိုအဓိကပြင်ဆင်မယ်ဆိုရင်လွတ်တော်တွေကကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ထောက်ခံမှာပြင်ဆင်နိုင်မယ်ဆိုတော့ဒီပုံမှန်436ဟာဘယ်လောက်ထိရေးပါလဲဆိုတဲ့အချက်ကိုပြည်သူသိအောင်ဟောပြောမှုတွေလုပ်ခဲ့ပြီးတော့ဒီပုံမှန်ဟာပြင်ဆင်မှုအမှန်တကယ်လိုအပ်နေတယ်ဆိုတာကိုပြည်သူကဆန္ဒပြုလက်မှတ်ရေးထိုးမှုတွေကိုပြောင်းလွှတ်တော်ကိုတင်ပြနိုင်အောင်ပုံမှန်436လက်မှတ်ကောက်ခံတာတွေကိုမြန်မာနိုင်ငံနဲ့ဆောင်ရွက်နေတာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲပြောင်းလွှတ်တော်မှာဖွဲ့စည်းထားတဲ့အခြေခံဥပဒေပြင်ဆင်ရေးအကောင့်တဲခေါ်မှုကော်မတီကလည်းပုံမှန်436ပြင်ဆင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုပြင်ဆင်ကြမလဲဆိုတာကိုဆွေးနွေးမှုတွေလုပ်တဲ့နေရာမှာအခန်းလေးကနေပတ်သက်ပြီးတော့ပြင်ဆင်စရာရှိတာတွေကိုလေ့လာမှုတွေပြုလုပ်ခဲ့ပြီးဖြစ်တယ်လို့အဲ့ဒီကော်မတီမှာပါဝင်တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ်
။ကျွန်တော်တို့ကဗျာဟိုဖွဲ့စည်းပုံခြေခံဥပဒေအခန်း7ကစကြတော့ပေါ့လေအခန်း7ပြီးရင်အခန်း1အခန်း5အခန်း3အခန်း4ကိုခုရောက်နေပါတယ်အခန်း4မှာလေပြည်တော်သူ့လွှတ်တော်ကဏ္ဍပြီးသွားပြီပြည်သူ့လွှတ်တော်ကဏ္ဍကိုရောက်နေပါတယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဦးအရေးချင်းလေးတွေနဲ့ပတ်သက်လို့ဒီနေ့မနေ့မှဆင်းနေပြီပါပြီ
အခုကျင်းပတဲ့လွှတ်တော်စည်းဝေးရာဇူလိုင်လကုန်ပိုင်းမှာအဆုံးသတ်မှာဖြစ်ပြီးတော့2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးကိစ္စတွေကိုဒီလွှတ်တော်စည်းဝေးတွေပြီးရင်ခဏရဏနာမှာဖြစ်ပြီးတော့လာမယ့်စက်တင်ဘာလလွှတ်တော်စည်းဝေးတွေတည်းလဲစတင်တဲ့အခါမှာကော်မတီအနေနဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေကိုဆက်လက်ဆောင်ရွက်မှာဖြစ်ပါတယ်2015အထွေထွေရွေးကောက်ပွဲမတိုင်ခင်မှာ2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့အစီအစဉ်ကစားတစ်စောင်ထွက်ပေါ်လာအောင်ကော်မတီအနေနဲ့ဆောင်ရွက်ရမှာဖြစ်တယ်လို့လည်းဒေါက်တာအေးမောင်ကပြောပါတယ်ခင်ဗျ